တရုတ်မြန်မာဆက်ဆံရေးပုံမှုကောင်းမွန်ဖို့မြစ်စုံဆဲစီမံကိန်းရပ်ဆိုင်ထားတဲ့ကိစ္စဖြစ်ပြည်လဲအောင်ဖြစ်ရှင်ရေးအရေးကြီးတဲ့အကြောင်းတရုတ်နိုင်ငံဆိုင်ရာမြန်မာနိုင်ငံဆိုင်ရာတရုတ်တန်မတ်ကြီးကပြောပါတယ်။တာဝန်ပြီးဆုံးသွားပြီဖြစ်တဲ့တရုတ်တန်မတ်ကြီးဟွန်လျန်ကမြန်မာနိုင်ငံကနေမထွက်ခွာခင်မေလ22ရက်နေ့ကရန်ကုန်တန်မတ်နေအိမ်မှာမီဒီယာတွေနဲ့တွေ့ဆုံတဲ့အချိန်ပြောခဲ့တာပါ။မတ်အင်ဂျင်နိုင်ကအပြည့်စုံကိုဆက်ပြီးပြောပြပါမယ်ရှင်
။မြန်မာတနိုင်ငံလုံးကန့်ကွက်ခဲ့တဲ့အတွက်၈နှစ်နီးပါးလောက်ရပ်ဆိုင်းနေရတဲ့ကချင်ပြည်နယ်ကမြစ်စုံဆဲစီမံကိန်းအပေါ်တရုတ်စိုးရအနေနဲ့အလွန်စိုးရိမ်မကင်းဖြစ်နေကြောင်းတရုတ်တန်မတ်ကြီးဟုံးလျန်ကသတင်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်။အခုလိုရပ်ဆိုင်းထားတဲ့စီမံကိန်းနဲ့ပတ်သက်လို့နှစ်နိုင်ငံအကျိုးရှိမဲ့နီးလန်းရှာဖွေဖို့လေမြန်မာအစိုးရနဲ့သဘောတူညီမှုရထားတယ်လို့တရုတ်တန်မတ်ကသတင်းမီဒီယာတွေနဲ့တွေ့ဆုံပွဲမှာစကားပြန်ကနေတဆင့်အခုလိုပြောသွားပါတယ
်။ပြည်တော်ရာကစီမံကိန်းကိစ္စဆိုရင်ဒီထူးခြားတဲ့အရေးရှိပါတယ်။အဲဒါကြောင့်ဒီကိစ္စကိုပြည်လဲသွားခေတ်ပေါ်ဆက်ကျွန်တော်တို့ပြည်ထောင်တဲ့မြန်မာအစိုးရနဲ့ဒီနီးနီးကတာဘုရားဆောင်ရဲ့နေပါတယ်။အဲပြည်တော်မဆွေးနွေးနေပါတယ်။ကျွန်တော်တို့ရုံးကတက်တဲ့ဒီမိတော်များတဲ့စနေကျေးဇူးတော်ကိုဒီလေကအဖြစ်တဲ့အခါမှာပြည်မြန်မာနိုင်ငံဒီစီရင်ဆွဲဆိုမျိုးပေါ့ပေါ့ချီချီရဲ့ရှေ့ရှုပ်ရှေ့ရှုပ်ပြီးတော့ဆောင်ရွက်နေတဲ့ကျွန်တော်တို့ရုံးကတက်ဖို့သူကြီးရဲ့ရည်ရည်
တဖက်မှာလည်းမြစ်ဆုံဆဲစီမံကိန်းရပ်ဆိုင်းထားတဲ့နှစ်တွေကြာလာတဲ့အတွက်တရုတ်နိုင်ငံဘက်ကအလွန်နစ်နာနေတယ်လို့တမ်မတ်ကြီးကဆိုပါတယ်ဒါကြောင့်မြစ်ဆုံဆဲစီမံကိန်းကိုပြည်လည်အောင်ဖြည့်ရှင်းနိုင်မယ်ဆိုရင်နှစ်နိုင်ငံဆက်ဆံရေးတိုးတက်ဖို့အများကြီးအထောက်အကူဖြစ်မယ်လို့မစ္စတာလီယန်ကပြောပါတယ်။အခုလိုတန်မတ်ရဲ့ပြောဆိုချက်ဟာမြန်မာဘက်ကမြစ်ဆုံဆဲစီမံကိန်းရပ်ဆိုင်းထားတာကိုဖိအားပေးပြောဆိုလာတဲ့သဘောမျိုးဖြစ်နေပြီးဒီစီမံကိန်းအကောင့်ထဲမပေါ်ပြင်းရင်လေတရုတ်နဲ့ဆက်ဆံရေးအတိုင်းအတာတစ်ခုထက်ပိုပြီးထိခိုက်စရာအကြောင်းမရှိဘူးလို့အမေရိကန်ခြေဆိုင်မြန်မာရေးလေလာနေသူဒေါက်တာတင်းဆွေကသုံးသပ်ပါတယ်။
အဲ့ဒါလိုပြောလာတာပေါ့နော်တခု PR ပေးသလိုမျိုးဟိုတနည်းအားဖြင့်ချိန်ချောက်တလို့ပြောတာပေါ့နော်အဲ့ဒါလိုပြောလာတာကတော့ကျွန်တော်တို့လက်ခံကြအကြောင်းမရှိပါဘူးဒီကိစ္စတခုတည်းနဲ့အင်းကြီးနိုင်ငံဆက်ဆက်ရေးဒီတခုတည်းပေါ်မူပြီးတာမဟုတ်ဘူးနိုင်ငံလုံးအတွက်လည်းတခြားသောအကြောင်းတွေအများများစွာရှိတော့ကနိုင်ငံဆက်ဆက်ရေးတော့တစုံတရာတိုင်းတာတခုတည်းပို့ပြီးတော့ဖြစ်နေစရာမရှိဘူးမလုံးလရလို့လည်းပဲတရုတ်ကပမာပြီးကိုပြန်သူတို့ပြောပြီးဆက်ဆံလာမှာမဟုတ်ဘူးဗမာနိုင်ငံလည်းဒါကြောင့်သူတို့သတ်မှတ်မယ်ဒီစားမဖြစ်နိုင်ဘူးဒါကြောင့်ကျွန်တော်ပြောချင်တာကနိုင်ငံဆက်ဆံရေးကိုဟိုအတိုင်းပါတစ်ခုနဲ့ပုံပြီးတော့ဖြစ်ပြစရာမရှိဘူးလို့ကျွန်တော်မြင်ပါတယ်
တရုတ်တန်မတ်ဟုံးလျန်ကသတင်းမီဒီယာတွေနဲ့တွေ့ဆုံပွဲအတွင်းမြစ်ဆုံဆဲစီမံကိန်းမေးခွန်းတွေကိုဖြေကြားတဲ့အထက်မှာအင်အားစုတချို့ကနိုင်ငံရေးရည်ရွယ်ချက်နဲ့ဒီစီမံကိန်းနဲ့ပတ်သက်လို့သတင်းအမှားတွေထုတ်ပြန်နေပြီးတရုတ်မြန်မာဆက်ဆံရေးကိုထိခိုက်အောင်ဆောင်ရွက်နေတယ်လို့ဆွဆွဲပြောဆိုသွားပါတယ်။ဒါ့အပြင်အဲ့ဒီအင်အားစုတွေနောက်မှာနိုင်ငံခြားအုပ်စုတချို့ရှိနေတယ်လို့လည်းတန်မတ်ကဆိုပါတယ်။အခုလိုတရုတ်တန်မတ်ရဲ့ဆွဆွဲပြောဆိုချက်ဟာမှန်ကန်မှုမရှိကြောင်းနဲ့ကြီးမားလာတဲ့စီမံကိန်းကြောင့်တဘာဝပတ်ဝန်းကျင်နဲ့လူမှုအဖွဲ့အစည်းအသက်အန္တရာယ်ကိုကြီးကြီးမားမားထိခိုက်စေမယ်ဆိုတာလွန်ခဲ့တဲ့၈နှစ်လောက်ခရဲကဌာနေတိုင်းသားတွေကိုယ်တိုင်ထောက်ပြကန့်ကွက်ခဲ့တာဒါဖြစ်ကြောင်းအမေရိကန်ခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်းကပြောပါတယ
်ကျွန်တော်တဘာဝမကြောက်လို့ပြောချင်ပါတယ်ဘာလို့ဆိုတော့ဒီမြစ်ဆုံကိုကန့်ကွက်တာကဌာနေတိုင်းသားတွေကနေပြီးတော့ကန့်ကွက်တာကဒီအလုံးနိုင်ငံတို့ဘာလို့မဆိုင်ပါဘူးဟိုးစကလေးက2000 2008လောက်ကလေးကစကလေးကိုကျွန်တော်ဌာနေတိုင်းသားတွေကကန့်ကွက်မှုရှင်းရှင်းလင်းလင်းပြောထားပြီးသားပါအဲ့ဒါကိုအရင်တော့စစ်အစိုးရဆိုတော့ပြည်သူထောက်ခံမှုယူယူမယူယူသူကအတင်းကိုလုပ်ခဲ့စီမံကိန်းဆိုတော့အဲ့အချိန်မှာလုပ်ခဲ့တာပေါ့နော်ကြေရည်တာပြည်ုပ်နိုင်ငံကဒီမှာပြည်သူပြည်သားတွေကိုအလေးထားတယ်ဒီချစ်တင်ရင်းနှီးချင်တယ်ဆိုတော့စစ်တမ်းကောက်လို့ရပါတယ်ဒီအရာတွေကိုမဲပုံးထောင်ပြီးမှလက်ဆောင်တည်ဆောက်ဖို့မတည်ဆောက်ဖို့လုံးလုံးရပါတယ်အဲ့ဒါဆိုအဖြစ်ချက်ချင်းချင်းကြီးပေါ်လာပါလိမ့်မယ်
မြစ်ဆုံဆဲကိစ္စတရုတ်တမ်မတ်ရဲ့ပြောဆိုချက်တွေကိုကြည့်ရင်တရုတ်ကျိုးစီးပွားကိုပိုပြီးအဓိကထားပြောသွားတယ်ဆိုတာမြင်ရတယ်လို့ကမ်ဆန်းက VOE ကိုပြောပါတယ်တရုတ်တမ်မတ်ရဲ့ပြီးခဲ့တဲ့ဒီဇင်ဘာလကသွားခဲ့တဲ့ကချင်ပြည်နယ်ခီးစဉ်အတွင်းမြစ်ဆုံဆဲကိစ္စပြန်စတင်ဖို့ဖိအားပေးပြောဆိုခဲ့ကြောင်းသူတွေ့ဆုံခဲ့တဲ့ကချင်တိုင်းသားပါတီတွေနဲ့လူမှုအဖွဲ့အစည်းတွေကပြောပါတယ်ဒါအပြင်တမ်မတ်ရဲ့ခီးစဉ်ထုတ်ပြန်ချက်မှာမြစ်ဆုံစီမံကိန်းဒေသခံအဖွဲ့အစည်းတွေကကန့်ကွက်မှုမရှိကြောင်းဖော်ပြခဲ့တဲ့အတွက်ကာယကရှင်အဖွဲ့တွေကတမ်မတ်ရဲ့ပြောဆိုချက်မှန်ကန်မှုမရှိကြောင်းတုံ့ပြန်ကန့်ကွက်ခဲ့ကြပါတယ်။အင်္ဂါနေ့ကသတင်းမီဒီယာတွေနဲ့တွေ့ဆုံပွဲမှာတော့တရုတ်တမ်မတ်ဟုံးလျန်က မြေဆုံစီမံကိန်းနဲ့ပတ်သက်လို့မြမပြည်သူတွေအနေနဲ့စိတ်ရှိရှိနဲ့စောင့်ဖို့လိုအပ်ပြီးမြမအစိုးရဘက်ကတင့်တော်တဲ့အချိန်မှာအများကြီးနဲ့မဲ့အဖြေကိုထုတ်ပြန်မှာဖြစ်တယ်လို့ပြောပါတယ်။မစ္စတာလင်ဟာမြမနိုင်ငံဆိုင်ရာတရုတ်တမ်မတ်ဖြစ်၃နှစ်ကျော်တာဝန်ထမ်းဆောင်ခဲ့ပါတယ်ရှင်။